တော်ရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ20ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 kHz 925လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9955ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုန်းအင်္ဂလိပ်သင်ကန်းစာစီစဉ်တွေကိုလေ့လာရဖို့ရှိပါတယ်။ဒါ့အပြင်အမျိုးသမီးကဏ္ဍမှာဆိုရင်
My grandmother is hard of hearing, so I have to shout to make her understand what I want to say.
ဒါကတော့ဒီမနေ့နားဆင်ရမယ့် American Style Indian 3နှုတ်အင်္ဂလိပ်သင်ခန်းစာအစီအစဉ်မှာရှင်အမျိုးသမီးကဏ္ဍမှာဆိုရင်တော့အာရှလူငယ်ပညာတော်တင်တူအဖြစ်ရွေးချယ်ခံရတဲ့မတ်အိမ်ဖူဖူအောင်နဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ကြရမှာပါနောက်ပိုင်းမှာလည်းသိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကိုရန်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနောက်ပြန်လျှောနေပြီလားအာမြန်မာ Reform Backsliding ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ Al Jazeera သတင်းစာမျက်နှာမှာPhilip Hyman ကစက်တင်ဘာ19ရက်နေ့စွဲနဲ့ရေးထားပါတယ်။အဲ့ဒီမှာသမ္မတအိုဘားမားမြန်မာနိုင်ငံခီးစဉ်နဲ့မြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးတွေကိုချီးကျူးတာနဲ့စားထားပါတယ်။နိုင်ငံရေးကျင်းသားတွေလွတ်ပေးတာတိုင်းရင်းသားတွေနဲ့အပြည့်ရဖို့ဆွေးနွေးတာပါဝင်ပြည်ပြင်ပြောင်းလဲရေးတချို့လုပ်ခဲ့ပေမဲ့သမ္မတဦးသိန်းစိန်အစိုးရဟာလှုပ်ဖို့ကတိပေးထားတာရဲ့အတော်များများကိုမလုပ်နိုင်ဘူးလို့ထောက်ပြထားပါတယ်။အတိုက်ခံခေါင်းဆောင်တွေနဲ့အကဲခတ်တွေကတော့မြန်မာနိုင်ငံဟာအာဏာရှင်စနစ်ကိုပြန်ဦးတည်နေတယ်လို့ရှုမြင်နေသလိုHRW အဖွဲ့ကဒေးဗစ်မက်တီးယပ်စင်ကတော့စစ်တပ်ဟာဩဇာကြီးမားနေစေဖြစ်ပြီးပြည်ရင်ပြောင်းလဲမှုတိတ်မရှိဘူးလို့လည်းပြောထားပါတယ်။စီးပွားရေးရမကြုံဘူးလားအကျိုးမြတ်တွေရနေပေမဲ့တရားရေးစနစ်မှာအဂတိလိုက်စားမှုတွေရှိနေတာအာဏာလွှဲသုံးစားလုပ်တာစတဲ့အချက်တွေကပြည်ရင်ပြောင်းလဲရေးကိုအဟန့်တားတွေဖြစ်စေတယ်လို့သူကဆိုပါတယ်။အစိုးရဘက်ကတနိုင်ငံလုံးအပြစ်ရစေးရေးစာချုပ်ချုပ်နိုင်လိမ့်မယ်လို့ပြောနေပေမဲ့တိုင်းသားတွေကိုကိုပိုင်အုပ်ချုပ်ခွင့်ပေးဖို့စန္ဒသိမ့်မရှိတာကြောင့်ဒီကိစ္စအောင်မြင်ဖို့တိတ်မဖြစ်နိုင်ဘူးလို့အတိုက်ခံတွေဘက်ကရှုမြင်နေကြပါတယ်။ဒါပြင်မြန်မာအစိုးရဟာအခြေခံဥပဒေပြင်ဖို့အခုချိန်ထိညှင်းဆန်နေသလိုနိုင်ငံရေးကျင်းသားအလုံးလှုပ်ပေးမယ်ဆိုပြီးတော့69ယောက်ချန်နေတုံးပဲလို့လည်းဆောင်းပါရှင်ကဆိုပါတယ်။ဒါပြင်သတင်းလလခွင့်အပိုင်းမှာလည်းသတင်းတောက်တွေကိုပြင်းထန်တဲ့ထောင်ဒဏ်တွေချလာနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးကိုယ်စားလှယ် Miss Yang Healy ကမြန်မာနိုင်ငံရဲ့အခြေအနေဟာနောက်ကျောင်းပြန်လည်မဲ့အလားအလာတွေတွေ့နေရတယ်လို့သတိပေးထားပါတယ်။ပြည်ခဲ့တဲ့ဗန္ဒာရေးနှစ်မှာနိုင်ငံသားယင်းနှိမ့်မြုံနံမှုဟာစံချိန်တင်မြင့်ခဲ့ကြောင်းဒါပေမဲ့လူမှုပြဿနာတွေကိုချက်ချင်းမကင်တွယ်ဘဲနဲ့တော့ရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်မှုဆိုတာမဖြစ်နိုင်ဘူးလို့ Miss Lee ကပြောပါတယ်စီးပွားရေးဖွံ့ဖြိုးမှုကိုဦးစားပေးလုပ်သွားမယ်လို့ပြောတာဟာအကြီးအကျယ်မှားယွင်းပါတယ်စီးပွားရေးအားကောင်းလာအောင်လူတွေကလုပ်တာပါအခြေခံလူခွင့်ရေးတွေအာမခံချက်မရှိဘဲနဲ့တော့ဘယ်ဆိုရကမှရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအာမခံနိုင်မှာမဟုတ်ပါဘူးလို့သူမကပြောပါတယ်ဒီကြောင်းအပြည့်စုံကိုတော့ Al Jazeera စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဂျာဖြတ်ရွေးကောက်ပွဲမကျင်းပတော့တာနဲ့ပတ်သက်ပြီးတော့မြန်မာ by election council ဆိုတဲ့ခေါင်းစဉ်နဲ့ the established post internet ဆာမျက်နှာမှာဆောင်းပါးရှင် 2 teaser ကရေးသားထားပါတယ်ဒီနှစ်အကုန်မှာကျင်းပဖို့စီစဉ်ထားတဲ့ဂျာဖြတ်ရွေးကောက်ပွဲတွေကိုမကျင်းပတော့ဘူးလို့ဆုံးဖြတ်လိုက်တာဟာနိုင်ငံရေးပါတီတွေအတွက်အားအသင့်စရာဖြစ်စေတယ်လို့ဆိုပါတယ်ဒါပေမဲ့လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဆုံးဖြတ်ချက်ရဲ့နောက်ကွယ်မှာနိုင်ငံရေးမပါဘူးလို့စင်ကာပူကနိုင်ငံတကာရေးအဖွဲ့ကဆိုထားပါတယ်ဒါပေမဲ့လည်းကော်မရှင်ဟာအာဏာရပါတီနဲ့တိကျလွတ်လပ်မှုရှိရလားဆိုတာနဲ့2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတပါမလားဆိုပြီးတော့မိကွန်းထုတ်နေကြပါတယ်တဲ့ကော်မရှင်ကတော့ဒီအာဆီယံနဲ့ဒေသအတွင်းညီလာခံတွေကျင်းပဖို့ရှိတာဈေးစကားတွေများတဲ့အတွက်ကြောင့်လို့အကြောင်းပြပါတယ်ရွေးကောက်ပွဲကော်မရှင်ကအခုလိုမျိုးစိတ်ပြောင်းသွားတာဟာဒါပထမဆုံးချိန်မဟုတ်ဘဲနဲ့ခဏခဏဖြစ်နေတာလို့ဆိုပါတယ်နောက်ဂျာဖြတ်ရွေးကောက်ပွဲဟာလွတ်တော်နိုင်ငံအခင်းချင်းမှာတည်တည်တာပြောင်းလဲမှာမဟုတ်ပြီမဲ့လို့မြန်မာပြည်သူတွေနဲ့နိုင်ငံတကာအတိုင်းဝိုင်းအတွက်တော့နိုင်ငံအခြေအနေဘလောက်ထိတိုးတက်မှုရှိလာသလဲဆိုတာကိုတွေ့မြင်နိုင်ဖို့အခွင့်အရေးဖြစ်ပါတယ်ဆိုပြီးတော့ဒီဆောင်းပါးမှာရေးသားထားပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်အကြောင်းသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံပြောပြခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာမျိုးသမီးကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့အင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုအလှည့်ပေးပါစေ။မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Style Indian အသုံးနှုန်းတွေကိုဒေါ်လာလတန်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါလေစာလုံးပေါင်းက h a r d hard ကခက်တာ o f of h e a R-I-N-G, hearing ga na cha ya ra so do scribe thun ye thai yai de be ga ro na cha ya ra khit da bo di thong ye idiom a de be ga ro shin ma de na kaung kaung ma cha ya ra na ne ne le ni da ko yi nyun pyo da phit par de di thong ne pat de lo George Grove pi de u ma ko na sin chi cha ya aw
My grandmother is hard of hearing, so I have to shout to make her understand what I want to say.
Chino phwa ga tei na ma ja bu, na ne ne le ni de. Da chang chino pyo chin na go tu na le ya aw, aw pi lo pyo ya de li lu thei be ya ba de. Uma go naw ta khaw na sin chi cha ya aw.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kaung kaung ma cha ya da, na ne ne le ni da go idiom a thong ya be lu pyo ma le.
Hard of hearing.
Lu pyo lu ya ba de. E da ga ro di kri mne tin pya ke de idiom a thong me phit ba de.
မနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်သုံးနှုန်းတွေကိုဒေါ်လာလာတန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားပါမယ်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်အမျိုးသမီးကဏ္ဍမှာတော့အမေရိကန်ခြေစိုက်အေရှာဖောင်ဒေးရှင်းအဖွဲ့ကြီးကနေ2014ခုနှစ်အတွက်အာရှလူငယ်ပညာတော်သင်တဦးဖြစ်ရွေးချယ်ခံခဲ့ရသူမတ်အိမ်ဖူဖူအောင်ရဲ့တစ်နှစ်တာလူငယ်ခေါင်းဆောင်မှုသင်တန်းကနေရရှိတဲ့သူ့ရဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ဆက်ထားပါရရှင
်မတ်အိမ်ဖူဖူကအခု Asia Foundation ဘောနော် Development Fellow နဲ့ဒီ American ပြည်ထောင်စုကိုရောက်နေတဲ့ဆွေခါကြတော့အဲ့ဒီ fellowship ပညာတော်သင်ဆုကြောင့်နည်းနည်းရှင်းပြပေးပါလားရှင
် Asia Foundation Development Fellowship Program ဟာပေါ့နော်ဒီနှစ်မှာ2014ခုနှစ်မှာစပြီးတော့သူတို့စပြီးတော့လုပ်တဲ့ဟို new program လို့ပြောလို့ရပါတယ်ရှင်သူကဘသူတွေလိုမျိုးခေါ်တာလဲဆိုတော့အာရှမှာရှိတဲ့နေရွယ်ပြီးတော့မှပေါ့နော်နောက်ဆက်မှာ leader ဖြစ်နိုင်တဲ့လူငယ်တွေကိုသူက leader ဆို young leader တွေကိုတာဂက်ထားဖြစ်ပါတယ်အသက်40နှစ်အောက်လူငယ်တွေဒီနှစ်အတွက်ဆိုရင်တော့10ယောက်ခေါ်တယ်ပေါ့နော်တရောက်ခေါ်တယ်ဒီမှာနေပြီးတော့အခုဒီတရောက်မှာမြန်မာပြည်ကိုစားပြုရေးခံရတဲ့တရောက်နေနဲ့အခုအမေရိကန်ပြည်တော်စုမှလာပြီးတော့ပညာသင်ယူနေတာဖြစ်ပါတယ်ကျဲ
အဲ့လိုပေါ့နော်10ယောက်ရေးခံရတယ်ဆိုတော့မြန်မာနိုင်ငံကနေပြီးတော့မှဘယ်လိုလျှောက်ပါလဲရှင
်သူက application process အနေနဲ့ကတော့ဒီမှာဟို essay လေးရမျိုးရှိပါတယ်နောက်တစ်ခုက presentation လုပ်ရပါတယ် presentation လုပ်ရတဲ့အပိုင်းမှာသူကဟိုအချို့မိကွန်းတွေကတော့အဓိကကတော့မြန်မာနိုင်ငံရဲ့အခုလောလောဆယ်ဖြစ်နေတဲ့အကြောင်းလဲကာလမှာဘယ်လို challenge တွေရှိလဲအာရှဒေသရဲ့ region မှာဘယ်လို challenge တွေရှိလဲဆိုတဲ့အပိုင်းမျိုးကျွန်တော်တို့ presentation လုပ်ရပါတယ် presentation ဒီ video ရုပ်ရိုက်ပြီးတော့အဲ့ presentation တွေကို website မှာတင်ပြီးတော့နောက်ဆုံးကျွန်တော်တို့ကိုသူတို့က finalist ရေးပါတယ် finalist ရေးပြီးတော့ကိုကသူတို့သတ်မှတ်ထားတဲ့အချိန်တွေမှာပါဝင်တက်ရောက်နိုင်ခြင်းရှိမရှိပေါ့နော်ရှိတယ်ဆိုပြီးတော့မှနောက်ဆုံးကျွန်တော်တို့ရေးခံရခြင်းဖြစ်ပါလိမ့်ရှင
် Okay ဆွဆွကအင်းဖူအောင်ပြောတဲ့ဒီ presentation လုပ်တဲ့နေရာမှာကိုယ့်နိုင်ငံရဲ့ challenges တွေအကြောင်းကိုကိုကပြောပြရတယ်ဆိုတော့ကိုယ့်နိုင်ငံအနေနဲ့ခဏရင်ဆိုင်နေရတဲ့ challenges တချို့တွေပေါ့နော်ပြောပြပေးပါလားရှင်
အဓိကအားဖြင့် challenge အပိုင်းနေနဲ့ဒီမှာတင်ပြခဲ့တာတော့နံပါတ်1ကတော့ capacity ပေါ့မြန်မာနိုင်ငံမှာ capacity development ကအရင်အရေးကြီးနေတယ်အထူးအားဖြင့် civil society sector တွေဒါမကဘူးဒီအစိုးရပိုင်းမှာလည်းအခုလောလောဆယ်ဖြစ်ပေါ်နေတဲ့ပြောင်းလဲမှုတွေကိုဘယ်လိုရင်ဆိုင်မလဲဒီလောက်တောင်မှဟိုအချိန်တိုအတွင်းမှာပြောင်းလဲတွေဒီလောက်ပြန်ဆန်နေတဲ့ဟာကိုဘယ်လိုမျိုးဖြေရှင်းမလဲဘယ်လိုရင်ဆိုင်မလဲကင်တွယ်မလဲဆိုတဲ့ဟို capacity ပိုင်းလိုအပ်နေတယ်လို့ challenge တစ်ခုအနေနဲ့ရှင်းပြတယ်ပေါ့နော်နောက်တစ်ချက်ကတော့ကျမတို့ correction ပေါ့correction ကိုလည်းမြန်မာနိုင်ငံရဲ့ပြောင်းလဲမှုဖြစ်စဉ်မှာအင်ခုံမှုတည့်ရအနေနဲ့ရင်ဆိုင်ရတယ်လို့ကျမတင်ပြခဲ့ပါတယ
် fellowship ကိုတစ်နှစ်လုပ်တယ်ဆိုတော့တင်တာချီအနေလေးပေါ့နော်နည်းနည်းရှင်းပြပေးပါလားရှင
်ဟိုဒီ fellowship ရဲ့ထူးခြားချက်ကလေးက तू ကတောက်လျှောက်တက်ရတယ်တစ်နှစ်တစ်နှစ်တက်ရတာမျိုးမဟုတ်ပဲနဲ့ तू ကဟိုအပိုင်းခြားလေးတွေတက်ရတယ်တက်ပြီးတော့မှကို့အလုပ်ထင်မှပြန်ပြီးတော့ဟို apply ပြန်လုပ်လို့ရတယ် fellowship structure ပါ तू ကလည်းဆိုတော့ဒီပထမကျမတို့တပတ်ပေါ့နော်တပတ်ကို Singapore နိုင်ငံ Lee Kuan Yew Public School မှာကျမတို့ classroom based အနေနဲ့ဒီ leadership နဲ့ပတ်သက်ပြီးတော့ policy တွေ development issues တွေကျမတို့ပင်ခဲ့တယ်နောက်တစ်ပတ်ကကျွန်တော်တို့ဖိလစ်ပိုင်နိုင်ငံမှာ grassroots level ကနေပြီးတော့သူတို့ရဲ့နိုင်ငံရဲ့ခေါင်းဆောင်တွေနဲ့ညွှန်းတယ်သ တို့ကနေပြီးတော့တကယ်တို့ရဲ့ community မှာဘယ်လိုမျိုးပြန်အကျိုးပြုနေလဲတို့လူမျိုးတွေအတွက်ဘယ်လောက်တောင်းလုပ်ပေးနေလဲလူငယ် leader တွေကောင်းဆောင်တွေကိုဘယ်လိုမျိုးတို့ welcome လုပ်လဲဆိုတဲ့ဟာလေးတွေကိုကျမတို့သင်ယူခဲ့ရတယ်ပေါ့နော်ဆိုတော့ဒီမှာနှစ်ပတ်တောင်းလျှောက်ကတော့စင်ကာပူနဲ့ဖိလစ်ပိုင်ကတော့နှစ်ပတ်တောင်းလျှောက်ပဲနှစ်ပတ်ပြီးတော့ကျမတို့အလုပ်ပြန်လုပ်တယ်လုတ်ပြန်လုတ်ပြီးတော့နှစ်လလောက်ကြာတော့ကျမတို့အခု American ပြည်တော်စုမှာကျမတို့ Washington DC မှာတော့ကျမတို့ဒီ American နိုင်ငံတို့ရ Department တော်တော်များနဲ့တွေ့ရပေါ့နော်တန်တမန်မိုင်းနေနဲ့ကော Enduro မှာလည်းကျမတို့ meeting တွေလုပ်ရတယ် Pentagon စစ်ဌာနချုပ်က Senior Official တွေနဲ့လည်းကျမတို့ meeting တွေလုပ်ရတယ်နောက်ကျမတို့ Think Tank Organization တွေဖြစ်တဲ့ CSIS တို့ဟောဒီဖွဲ့စည်းနယ်လည်းတွေ့ရတယ်ပေါ့ NGO အပိုင်းဝိုင်းနေနဲ့လည်းကျမတို့တွေ့ပြီးပါပါပြီဆိုတော့ဒါကတော့ဒီဘက်က Washington DC မှာတင်ယူတယ်နောက်တစ်ပတ်ကတော့ကျမတို့ San Francisco မှာသွားပြီးတော့အရင်မှာဖြစ်ပါတယ် San Francisco ရဲ့ core structure ကတော့သူတို့ကဒီ entrepreneur လို့ခေါ်တဲ့လူမှုရေးဆောင်ကြည့်တယ်လုပ်ငန်းရှင်တွေအနေနဲ့လည်းနိုင်ငံကိုဘလောက်တောင်မှအကျိုးပြုနိုင်လဲခေါင်းဆောင်မှုအပိုင်းတွေမှာဘလိုမျိုးအကျိုးပြုနိုင်လဲဆိုတာနဲ့ပတ်သက်ပြီးတင်ယူသွားမှာဖြစ်ပါတယ်
အဲ့တော့အခုလိုမျိုးပေါ့နော်တင်နန်းလေးပြီးဆုံးကန်နေပြီဆိုတဲ့အခါကျတော့အိမ်ဖူးဖူးအောင်ဒီရရှိခဲ့တဲ့လိလာချက်အရာမြန်မာနိုင်ငံမှာလက်တွေ့ဘလို့သွားပြီးတော့အကျိုးပြုနိုင်မယ်လို့ထင်ပါလဲရှင
်။ကျမအနေနဲ့ပထမဦးဆုံးရေတိုမှာချက်ချင်းပြန်လုံနိုင်တာကတော့ကျမတို့ရေလူငယ်တွေပြန်ပြီးတော့ညှဝေးတာပဲဖြစ်ပါတယ်။ဒါကကျမလည်းကိုယ်တိုင်ဟိုပလန်ချပြီးတော့လုပ်ထားပါတယ်။ဆိုတော့လာမယ့်ဒီ2014မကုန်ခင်အတွင်းမှာကျမလူငယ်တွေကိုကျမ community data မှာရှိခဲ့တော့ဒီဟိုအဓိကအဖြစ်အပွဲရလူငယ်တွေပေါ့ပြီးရင်လူမှုရေးကိုစိတ်ဝင်စားတဲ့လူငယ်တွေမှာတို့အနေနဲ့ leadership ဘယ်လိုမျိုးလုပ်လို့ရမလဲ leadership နဲ့ပတ်သက်ပြီးတော့တို့ရဲ့ leadership skill တွေကိုဖွံ့ဖြိုးလာအောင်လူမှုပတ်ဝန်းကျင်မှာရင်ဘယ်လိုအကျိုးပြုလုပ်ငန်းတွေကိုလုပ်လို့ရမလဲဆိုတဲ့အားလေးကိုကျမ training ပြန်ပေးသွားဖို့ရှိပါတယ်နောက်တစ်ချက်ကတော့ဒီ fellowship program ကနောက်နှစ်အတွက်ကိုစပြီးတော့ခေါ်တော့မှာဖြစ်ပါတယ်သူကဒီနောက်လာမှာစပြီးတော့ခေါ်မယ်လို့ကြားပါတယ်အဲ့တော့ကျမပြန်ရောက်လို့ရှိရင်ဒီဒီ data ကဒီမီဒီယာပေါ့နော်ဒီ channel တွေမှာလည်းဒီ fellowship နဲ့ပတ်သက်ပြီးတော့ကျမ interview တွေလုပ်သွားဖို့အတွက်ကျမစီစဉ်နေပါတယ်ဆိုတော့အဲ့ဒါကိုဒီလိုအားဖြင့်ဒီ fellowship ကလည်းအရန်ကိုစိတ်ဝင်စားဖို့ကောင်းတယ်အရန်လည်းအကျိုးရှိရဲ့အတွက်ကြောင့်ဒါပေမဲ့အရန်လည်းတိုင်ဆိုင်မှုများတဲ့အတွက်ကြောင့်ကိုယ်နိုင်ငံကနေပြီးတော့တယောက်အနည်းဆုံးပါပါနိုင်ဖို့အတွက်ကိုကျမစီစဉ်ထားပါတယ
်ဟုတ်ကဲ့အခုလိုပေါ့နော်ဒီ fellowship ကိုရှောက်တာပေါ့နော်မြန်မာနိုင်ငံကနေရှောက်တာဒီ၁၀ရောက်ထဲမှာအရွေးခံရတယ်ဆိုတော့ဟိုအိမ်ဖူးဖူးအောင်နေနဲ့ကိုကိုကိုတော့ဒီအရေးချင်းပြည့်စုံအောင်တော့တော်တော်လေးကြိုးပမ်းရမှာဖြစ်ပါတယ်အဲ့တော့အိမ်ဖူးဖူးအောင်နေပတ်သက်ပြီးတော့ပေါ့နော်နင်းနေနောက်ကြောင်းလေးပြောပြပေးပါလားရှင်ကျမတို့တော်တော်ရှင်နေသိချင်ကြမှာပ
ါကြောက်ရမယ်ဆိုရင်မွန်ပြည်နယ်ဘင်းကြိုက်ကြွာလေးရနေပြီးတော့တက်လာတဲ့သူပေါ့နော်ဆိုတော့၆တန်းလောက်မှာရန်ကုန်ကိုရောက်တယ်ရန်ကုန်ရောက်တဲ့အခါကျတော့ဖေရိုမီမီရဲ့ကျေးဇူးနဲ့စေယုံကစင်းဆိုတဲ့အကြောင်းမှထားရတယ်ပေါ့နော်စေယုံကစင်းမှာဆိုတဲ့အတွက်ကြောင့်တငယ်ချင်းတွေရနေပြီးတော့သူတို့ကဆမ်းမမှာဆိုရင်သူတို့ကငွေရေးကြေးတက်နိုင်တဲ့အကြောင်း LDC မှာတက်ကြတယ်ဆိုတော့ကျောင်းပြန်ဖွင့်တဲ့အခါကျတော့အင်္ဂလိပ်စာသူတို့နဲ့နှိုင်းချင်လို့ရှိရင်ကိုကအင်္ဂလိပ်စာညံ့တယ်ပြီးအဲ့လိုအခြေအနေတွေရနေပြီးတော့ပေါ့နော်သူတို့ရဲ့အပန်လေးတွေအင်္ဂလိပ်စာအပန်ထွက်ကလေးတွေမှတ်ပြီးအိမ်မှာပြန်ကျင့်တယ်သူများနှစ်ခေါက်ဆိုကိုက9ခေါက်ရအောင်ကျင့်တယ်ဟိုအင်္ဂလိပ်စာခွေကြည့်တယ်မှန်ရှိမှအဲ့လိုမျိုးကျင့်တယ်ပေါ့နော်ဟဲ့အဲ့ဒီလိုကနေတဖြည်းဖြည်းနဲ့စူးစမ်းလာတယ်စူးစမ်းလာရင်းနဲ့စေတန်းအောင်သွားတယ်တက္ကသိုလ်ကတော့ဒီမြန်မာနိုင်ငံမှာဒီ business management နဲ့ပွဲတစ်ခုပြီးရင်အင်္ဂလိပ်စာနဲ့ပတ်သက်တဲ့ပွဲတစ်ခုနှစ်ခုရခဲ့တယ်ပေါ့နော်နှစ်ခုရခဲ့ပြီးတော့ဒီမှာဒီသူများတွေကတော့အထားနိုင်ငံခြားတောင်းတတ်ဖို့လုပ်ကြတယ်ပေါ့ကိုကလည်းမိဘကလည်းငွေရေးကြေးအဲ့လောက်မထောက်ပံ့နိုင်တော့ဘာလို့ရင်ကောင်းမလဲဆိုပြီးတော့ဒီ monetary ဒီဘုန်းကြီးကျောင်းတွေမှာဘုန်းတော်ကြီးကျောင်းပညာသင်ဇာရေးတွေမှာ volunteer တွေလုပ်ခဲ့တယ်အဲ့လိုမျိုးသင်တန်းတွေတက်တယ်အဓိကကတော့ဒီလူမှုပတ်ဝန်းကျင်အကျိုးပြုလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တက်တယ်ပေါ့နော်ဆိုတော့ဒါလေးတက်ရင်းနဲ့2009ခုနှစ်မှာချင်းမိုင်တက္ကသိုလ်မှာဒီလူမှုအကျိုးပြုဖွံ့ဖြိုးရေးလုပ်ငန်းတွေကိုတက်ရောက်ခွင့်ရဖို့အတွက်3လပေါ့နော်3လ program ထပ်မံရေးချယ်ခံရတယ်ပေါ့မြန်မာပြည်ကနေပြီးတော့အဲ့တော့ချင်းမိုင်တက္ကသိုလ်မှာတက်ရင်းနဲ့ပိုပြီးစိတ်ဝင်စားလာတယ်။အော်ဒါဆိုရင် social science နဲ့ပတ်သက်ပြီးတော့ကိုလုံလို့ရမယ်။ကိုမြန်မာပြည်မှာလည်းလိုအပ်နေတယ်ပေါ့နော်2009လောက်ကတော့အမှတိတ်ဟိုမထူးခြားသေးဘူးပေါ့။အဲ့ဒါနဲ့ပဲ2009ကနေပြန်လာတယ်မြန်မာပြည်ပြန်လာတယ်မြန်မာပြည်ပြန်လာပြီးတော့training organization တွေတခုပေါင်းပြီးတော့ထောင်လိုက်တယ်ပေါ့ထောင်လိုက်ပြီးတော့ဒီလူငယ်တွေကိုပေါင်းပြီးတော့ကိုယ့်အရွယ်လူငယ်ပါပဲကိုယ့်အရွယ်လူငယ်တွေနဲ့ပေါင်းပြီးသူတို့အဓိကဟို CV ဘယ်လိုရေးလဲ presentation ဘယ်လိုလုပ်တယ်လဲ essay ဘယ်လိုရေးမလဲ scholarship တရင်တွေဘာတွေရှိတယ်လဲဆိုတာမျိုးလေးကိုဒီလိုမျိုး self help group လေးအနေနဲ့ပေါင်းပြီးတော့တနိုင်တစ်ပိုင်းလုပ်တယ်ပေါ့နော်တနိုင်တစ်ပိုင်းဒါတွေလုပ်ရင်းလုပ်ရင်းနဲ့ပဲဒါတွေကိုနားနေပြီးတော့အခြေခံပြီးတော့ပဲဒီ 2012ခုနှစ်မှာဒီ Heinrich Bull Stiftung Foundation ဆိုတဲ့ German ဖွဲ့စည်းတစ်ခုကနေပြီးတော့ scholarship ပေးရတာရခဲ့ပါတယ် full scholarship အနေနဲ့ဒီမှာဒီ master ပေါ့နော်မင်းရေးသိပ္ပံဘာသာရပ်ကိုချူလာလန်ကွန်တက္ကသိုလ်မှာမဟာဖွဲ့ကိုတက်ရောက်ခွင့်ရတယ်ပေါ့ဆိုတော့ပြန်လာပြီးတော့လောလောဆယ်မှာတော့ဒီမှာဒီဧရိရှားတန်ယုံမှာအခုလောလောဆယ်မှာ program ဘိုင်းကိုလုပ်နေပါတယ်အဲ့လိုနဲ့ကိုယ်နိုင်ငံကိုလည်းပြန်ပြီးတော့ဟိုအကျိုးပြုနိုင်မဲ့လုပ်ငန်းလေးတစ်ခုကိုလည်းလုပ်ခဲ့ရတာလေကွန်မြူနတီတစ်ခုပေါ့နော်အဲ့ဒါကတော့ဒီမကြသေးခင်ကာလက2013ဒီဇင်ဘာမှာလုပ်ခဲ့တဲ့အရှိတောင်အရှာအကစားတိုင်ပွဲမှာဖွင့်ပွဲပိတ်ပွဲအခမ်းအနားမှာအင်္ဂလိပ်ဘာသာရပ်နဲ့အခမ်းအနားမှုဖြစ်တဲ့ပါဝင်ခွင့်ရခဲ့တယ်ပေါ့နော်ဒါကလည်းတကယ်တော့ဒီအခမ်းအနားမျိုးမှာအခုလိုမျိုးပါဝင်ခွင့်ရခဲ့တာလည်းအမှန်တကယ်တော့ကျမတို့လိုမျိုးတာမန်မိသားစုဘဝကနေလာတဲ့လူပြောက်အတွက်တော်တော်လေးကိုခက်ခဲတဲ့ဟိုနေရာတစ်ခုပေါ့နော်ဒါပေမဲ့လည်းနောက်ဆုံးမှာတော့နောက်ဆုံး final day ဒီမှာပါဝင်ပြီးတော့မှကိုကူညီခွင့်ရတဲ့အတွက်လည်းအရန်ကိုယူရပါတယ
်ကျေးဇူးအများကြီးတင်ပါတယ်အိမ်ဖူးဖူးအောင်အခုလိုစိတ်ရှိရှိနဲ့ရှင်းပြတဲ့အတွက်နော်
You can bend but never break me cause it only တလလတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုသိပ္ပံနဲ့ဤပညာစီစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ဒေါခင်မျိုးတက်ကစီစဉ်တင်ဆက်ထားပါလိမ့်ရှင
်ကျောင်းမီးသွေးကိုအစ်မြင့်တန်ဆင်တဲ့ဤပညာနဲ့ထုတ်လို့သုံးဆွင့်စွန့်ရင်ထုတ်လို့ရမှာအန္တရာယ်သိမရှိဘူးလို့ပြောနေကြတာမို့ဒီတစ်ပတ်တော့မြန်မာနိုင်ငံနဲ့အဆင့်မြင့်တန့်စင်တဲ့ဤပညာသုံးကြောင်မီးသွေးမျက်စစ်ဒါးဘေးဆောင်တွေနဲ့ပတ်သက်ပြီးပြောပြပေးပါစီကြောင်မီးသွေးရဲ့အရေးသွေးကိုကာဗွန်ဓာတ်ပါဝင်မှုနဲ့ပိုင်းခြားသတ်မှတ်ပါတယ်ကာဗွန်အပြင်ကြောင်မီးသွေးမှာတခြားဓာတုပစ္စည်းတွေလည်းပါဝင်တယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်
ကျောင်းမီးသွေးကဘာဝအဖြစ်တော့ပြည်ကြီးအောင်မှာတွေ့တာပါလေကျောင်းမီးသွေးကကာဗွန်အဲ့လိုပဲပြောကြပါတယ်အဲ့မှာကျောင်းမီးသွေးမှာတခြား chemicals လည်းပါတယ်ဘာကြောင့်လဲဆိုရင်အရင်ခေတ်ကတစ်ပင်ကြီးတွေမြေကြီးအောက်ရောက်သွားတယ်အဲ့မှာ anaerobic bacteria တွေစားတော့လိုက်တော့ကျန်တဲ့ဟာကကျောင်းမီးသွေးဖြစ်သွားတာပါလေသူ့မှာဆွေးမရှိတဲ့စားဖာတွေလည်းပါမယ် organic matter တွေလည်းပါမယ် organic matter ဆိုတာ nitrogen တို့ပါလည်းပါတာပါလေ
ဒီသဘာဝကရတဲ့ကျောင်းမီးသွေးကိုလောင်စာဖြစ်နေတုံးတဲ့အခါမှာတွေ့နိုင်တဲ့ဆိုးကျိုးတွေကများလာပါတယ်
။ကြောင်မီးသွေးကိုမီးရှို့လိုက်တဲ့အခါမှာနိုက်ထရိုဂျင်တို့ဆာဖာတို့ကမီးလောင်တော့အခိုးအငွေ့တွေနဲ့ထွက်သွားတယ်။ဥပမာဖြစ်နိုက်ထရိုဂျင်အောက်ဆိုက်ဆာဖာဆိုလဲဆာဖာတဲ့အောက်ဆိုက်တို့လိုဖြစ်လာတယ်။အဲ့တော့သူတို့ကစွန့်ဖြစ်လိုက်ရင်လေထဲရောက်သွားတဲ့အခါကျတော့အနံ့ဆိုးတွေလည်းဖြစ်တယ်အန္တရာယ်လည်းရှိတယ်။မိုးရွာလိုက်ရင်မိုးကအဲဒီကောင်နဲ့ထိရင်နိုက်ထရိုဂျင်ကလည်းနိုက်ထရစ်အက်ဆစ်နိုက်ထရစ်အက်ဆစ်တွေဖြစ်တယ်။ဆာဖာလည်းဆာဖူရက်အက်ဆစ်တို့ဆာဒရစ်အက်ဆစ်တို့ဖြစ်တယ်။အဲ့တော့အက်ဆစ်တွေဖြစ်လာတာပေါ့လေ။ခုနအဒီစကတော့ကာဗွန်ပေါ့လေ။ဒီကာဗွန်ကအများကြီးထွက်လာတယ်။ထွက်လာတော့အဲဒီကာဗွန်နဲ့အော့ဖ်ဆိုက်တွေအများကြီးရှိတာပေါ့။ဒီကာဗွန်နဲ့အော့ဖ်ဆိုက်ကကဘာဝပတ်ဝန်းကျင်အများကြီးဒုက္ခပေးနိုင်တယ်ဆိုတာအခုအချိန်မှသိကြပါပေါ့လေ။ကာဗွန်မွန်နော့ဆိုက်လိုလည်းထွက်တယ်လေ။နောက်တော့အမှုန်လေးအလေလွတ်နေသိညာတယ်။သူ့ထဲမှာပြဒါတို့ကဲလို့ကက်ဒမီယမ်တို့ပြာလေပြာလွင့်တယ်လည်းအများကြီးနောက်တစ်ခုကယူရေနီယံကလည်းပါလာသေးတယ်အဲ့ရောင်ခြည်တွေကလူတွေကိုသွေးကင်ဆာတွေဖြစ်စေတယ်တခြားကင်ဆာရောဂါလည်းဖြစ်စေတယ်အဲ့ယူရေနီယံကကြောင်းမူသွေးမှာဘာမှသိမများပါနဲ့သူ့ကိုမီးရှို့လိုက်တဲ့အခါမှာယူရေနီယံတွေက concentrate ဖြစ်သွားတော့ပါမအဖြစ်ကြည့်ရင်ကြောင်းမူသွေးကရတယ်ပြာပေါ့အဲ့ဒီပြာကနေတော့ဓာတ်ရောင်ခြည်ကမများဘူးလို့ထင်ရပါမယ်အနုမြူဓာတ်ပေါင်းပုံကထွက်တဲ့ဓာတ်ရောင်ခြည်ထက်ကိုအစတရာများတယ်။နုမြူဓာတ်ပေါင်းပုံကလည်း waste ပါလေဓာတ်ပြာတွေရတယ်။အဲ့ဒီပြာကကြောင်မီးသွေးစိတ်ကထွက်တဲ့ပြာနဲ့နှိုင်းရှင်ကြောင်မီးသွေးစိတ်ကထွက်တဲ့ပြာတွေမှာဓာတ်ရောင်ခြည်ထင့်မှုကအစတရာပုံများတယ်လို့သူတို့တွေ့ရကြတယ
်။ဒီလိုအန္တရာယ်ကြီးတဲ့ကြောင်မီးသွေးကိုကမ္ဘာလောင်စာဆွန့်ရင်လိုအပ်ချက်တွေကြောင့်မသုံးမဖြစ်သုံးနေကြတာပါ။ဒါပေမဲ့ဤပညာတိုးတက်တဲ့နိုင်ငံကြီးတွေမှာတော့clean coal technology လို့ခေါ်တဲ့တန့်စင်အောင်လုပ်ပြီးသုံးတဲ့ဤပညာနဲ့ဆိုရင်တော့ခွင့်ပြုလေးရှိပါတယ
် clean coal technology ပေါ့လေအမှန်တန့်စင်တဲ့ technology တခုကိုတွေ့တယ်ကြောင်မီးသွေးကိုမီးရှို့လိုက်ပြီးဆိုရင်အဲ့ဒါထွက်လာတဲ့အပြာတွေဘာတွေကိုတတ်မှန်သမျှ neutralize လုပ်ရဓာတ်ပြေစေတာပေါ့ဓာတ်ပြေစေဖို့က calcium back လို့ထား calcium oxide ခင်းထားတဲ့ဇီကိုဖြတ်ရပါတယ်အဲ့ calcium oxide ခင်းထားတော့ carbon dioxide နဲ့ဆို calcium carbonate တွေဘာဖြစ်သွားတော့အမှန်ကောင်းပါလေတချို့ပစ္စည်းလည်းဒီမှာဓာတ်ပြေမယ်အတိုင်းမဲ့အားလုံးကဒီမှာပြုတ်တော့မကြံခဲ့ဘူးဒီ technology ကနေထွက်လာတဲ့တန်းငွေဒီဟာကခုနပြောတယ်လို့ပေါ့99ရာခိုင်နှုန်းတန့်စင်တယ်လို့ပြောတယ်တော်တော်တန့်စင်မယ်လို့ထင်ရတော့ပေါ့လေယူဆရတယ် ဒါပေမဲ့ဒီဆက်ဟာအမှန်တမ်းမူကြီးတယ်အများကြီးပေးမှရတယ်သဘောမျိုးဖြစ်နေတယ်ဟိုအဖြစ်ကျွန်တော်တို့ဘုံမှာပြီးမှဆိုရင်အန်ထရာဆိုက်ဆိုတဲ့ကြောက်မှုသွေးမရှိဘူးကျွန်တော်ဆိုမှာအန်ထရာဆိုက်ဆိုတဲ့ပထမဒန်းစာကြောက်မှုသွေးမရှိတဲ့အတွက်ကလီကိုတက်နိုလော်ဂျီကိုဘုံမှာပြီးမှလုပ်ရင်ကြောက်မှုသွေးကိုနိုင်ငံခြားကဝယ်ရမယ်အဲ့တော့ကျွန်တော်တို့ဆီမှာဘုံမှာပြီးလို့မျိုးမှာကြတော့တန်းငွေထွက်တယ်လေအဲ့တန်းငွေကိုနိုင်ငံခြားရောင်းပြီးတော့နိုင်ငံခြားတခါ clean code technology အတွက်ကိုကျောင်းပြည်သွေးဝယ်ရမယ်ဆိုရင်ဒါကသိပြီးတော့တဘာဝမကြဘူးလားလို့
ကျောင်းပြည်သွေးနဲ့လျှက်စစ်ဓာတ်အားထုတ်တယ်ဆိုလို့ရှင်ဒီလျှက်စစ်ဓာတ်အား megawatts 500ထုတ်ချင်တယ်ဆိုလို့ရှင်ကျောင်းပြည်သွေးရဲ့ NDA အနေထားနည်းနည်းပြောပြပေးပါဆရာ
အခု American ပြည်တော်စုမှာသူတို့လေ့လာလာတဲ့ data တခုရှိတယ်အဲ့ဒါကတော့ anthracite ဆိုတဲ့ကျောင်းပြည်သွေးအကောင်းစားအနေကနေတော့ထုတ်တဲ့ကျောင်းပြည်သွေးတုံထားပြီးစက်ရုံပေါ့လေအဲ့ဒီစက်ရုံက500 megawatt ကိုထွက်အောင်လုပ်တယ်အဲ့တော့သူ့ရဲ့စွန့်ပစ်ပစ္စည်း data တွေကိုကျွန်တော်ပြောပြကာဗွန်အောက်ဆိုက်ကတစ်နှစ်ကိုတန်ချိန် 3.7 million ton လောက်ထွက်တယ်ဆာဗန်အောက်ဆိုက်ဆိုရင်တန်ချိန်ပေါင်း1000ထွက်တယ်နိုက်ထရိုဂျင်တန်းငွေဆိုရင်နိုက်ထရိုဂျင်အောက်ဆိုက်ပေါ့လေတန်ချိန် 1200 ထွက်တယ်ကာဗွန်မော်နောက်ဆိုက်ကတန်ချိန် 920 ထွက်တယ်အဲ့တော့ particulate ဆိုတာအမှုန်မှားတွေပေါ့ကျွန်တော်အမှုန်မှားတာအမှန်တမ်းအရေးကြီးတယ်အဲ့ဒါတစ်နှစ်ကိုတန်90ထွက်တယ်ဒီဟိုက်ဒရိုကာဗွန်ဆိုတာဟာတန်200လောက်ထွက်ပါတယ်အဲ့ဒါမှ mercury လည်းတူထွက်တယ်သူကပေါင်နဲ့225ပေါင်ထွက်တယ်ခဲကတော့114ပေါင်ထွက်တယ် lead ကလည်းသူ poison ပဲလေကက်ဒမီယမ်က4ပေါင်ထွက်တယ် mercury ခေါင်းနိုင်ပြားတော့တန်ချိန်ပေါင်း13,680ထွက်တယ်မီးပူမှာကြံတဲ့ပြားတော့15,400လောက်အဲ့လောက်တန်ထွက်ပါတယ်ယူရီနီယံကတော့ခုနပြောလို့အနှဲငယ်ပဲထွက်တော့ဗောနော်သူကဓာတ်ရောင်ကြီးသင့်တဲ့ဟာဆိုတော့အနှဲငယ်ကလည်းတော်တော်ကြောက်စရာကောင်းတော့ဗောလေအမှုံမွားတွေလေလွင့်အမှုံများဆိုတန်90ဆိုတာကဒီလေတဲ့ပြန်သွားရင်အများကြီးဖြစ်နေတယ်ဟောပြီ AR တိုင်းမှာသူတို့လုပ်မယ်ဆိုရင်ဒါတွေကထွက်မှာပဲမထွက်ဘဲနဲ့လို့နေလို့မရဘူးအဲ့တော့ထွက်လာပြီဆိုရင်ပြဿနာက acid rain ပေါ့လေဖြစ်နိုင်စရာအကြောင်းရှိတယ် acid rain က ARD တိုင်းလို့စိုက်ပြိုးတယ်မွေးမြူတယ်အဲ့ဒီနှစ်ခုလုံးအတွက်ကိုပြဿနာအများကြီးရှိနိုင်တယ်ပင်လယ်ရေကလည်းအဲ့ဒီခါနေပေါ့ကျွန်တော်တို့ဝင်လာတဲ့နေရာဒီနားတစ်ဝိုက်မှာဆိုရင်ဒီ pH ပြောင်းလဲခြင်းနဲ့အများကြီးဖြစ်နိုင်တော့အဲ့ဒါကြောင့်ဒါကိုပြဿနာမရှိဘူးလို့ပြောလို့မရဘူးပေါ့ဒီစိတ်ယုံတို့လို့ဆောက်မယ်ဆိုရင် 2018 2019မှာ ਨੇ ပြီးမယ်လို့ပြောတယ်ဒါကမဥပယ်မှာရှင်းလင်းပွဲလုပ်တဲ့ဒီမှာငွေကောင်းမှဆောက်မယ်စိတ်ယုံပေါ့လေ2018 2019မှာပြီးမယ်ဆိုရင်အဲ့ဒီအချိန်မှာကျွန်တော်တို့ကနိုင်ငံခြားကိုရောင်းလာတဲ့ဓာတ်ငွေက2019မှာကန်ထရိုက်ပြီးမှာကန်ထရိုက်အစ်စ်ကိုသူတို့မချုပ်ဘူးနဲ့ကျွန်တော်တို့ဒီဘက်မှာဓာတ်အားပေးစက်ယုံတို့အဲ့ဒီလိုလုပ်လို့လည်းရပါတယ်ကျွန်တော်တို့ဒီကမ္ဘာလုံးမှာဒီစောက်မှုသွေးစက်ယုံတွေကို short ချန်လိုက်တဲ့အချိန်မှာထိုင်းကဝန်ကြီးအပိစက်ကမေးတယ်မင်းတို့တွေဒီစောက်မှုသွေးစက်ယုံကိုသွားပြီးတော့ဒီဘိတ်ဘက်တင်းတားဒီတိုင်းမှာသွားဆောက်မယ်ဆိုတဲ့ဟာတဲ့တို့စီမှာမကောင်းလို့ဒီမှာဖြတ်ပြီးတော့ဟိုကသွားဆောက်တဲ့ဟာမျိုးပါတဲ့ဘာဖြစ်လို့လုပ်ရတာလဲတဲ့တို့စီမှာတော့မကောင်းလို့ဆိုရင်တဲ့တို့လူစီကလူရောမထိခိုက်ဘူးလားလို့မိကုန်တစ်ခုမေးဘူးတဲ့အဲ့တော့ကျွန်တော်တို့စီကလူတွေထိခိုက်စရာအကြောင်းရှိတာပေါ့ဆိုတဲ့ဟာကိုကျွန်တော်တို့သဘောပေါက်ကြဖို့လိုတာပေါ့လေ
နောက်တဲ့ခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပြန်စီနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
တော်ရရှိမြတ်မြာအမေရိကန်ပြည်တော်စုနဲ့ဂျော်ဂျီယာနိုင်ငံတို့ကြားမှာကာကွယ်ရေးဆိုင်ရာအရနီးကပ်တဲ့မိဖက်နိုင်ငံတွေဖြစ်ကြတဲ့အကြောင်း WC ကိုမကြခင်ကတွားရောက်ခဲ့တဲ့ခီးစဉ်အတွင်းကာကွယ်ရေးဝန်ကြီးချတ်ဟေဂါကထပ်လောင်းအတည်ပြုပြောဆိုခဲ့ပါတယ်ယူကရိန်းနိုင်ငံအတွင်းရုရှားကကျူးကျော်ရန်စမှုတွေပြုလုပ်လာနေချိန်မှာဂျော်ဂျီယာနိုင်ငံကို NATO မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ဝင်ဖြစ်လာစေရေးအတွက်အမေရိကန်ပြည်တော်စုကထောက်ခံတဲ့အကြောင်းဝန်ကြီးဟေဂါကထပ်လောင်းပြောဆိုလိုက်ပါတယ် NATO အဖွဲ့ကဂျော်ဂျီယာနိုင်ငံရဲ့လုံညုံရေးအတွက်တိုးမြင့်လှုပ်ဆောင်ပေးဖို့အတည်ပြုထားပြီးဖြစ်တဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကထိထိရောက်ရောက်ပါဝင်ပံ့ပိုးသွားမှာဖြစ်တယ်လို့လည်းကတိပြုပြောသွားခဲ့ပါတယ်
။ The deepening ties between NATO and Georgia are especially important given the dangerous and irresponsible
အနေနဲ့ပြည်တော်ဝင်မဲ့ပြုမှုဆောင်ရွက်တတ်တဲ့သမ္မတပူတင်ကြောင့် NATO နဲ့ Georgia တို့ကြားလေးနက်တဲ့နှဆိုင်နဲ့ဆက်ဆံရေးထားရှိဖို့ဆိုတာအထူးအရေးကြီးပါတယ်။ Crimea ဒေသကိုတရားမဝင် တိုက်ခိုက်သိမ်းပိုက်ခဲ့တဲ့သူ့ရဲ့လုပ်ရက်ကိုအမေရိကန်ပြည်ထောင်စုကအတိအမှန်မပြုသလိုလက်ရှိဖြစ်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကိုစီးရီးယားဆွတ်ဖက်နေမှုတွေဟာဒေတာရင်းတည်ငြိမ်မှုကိုချိန်းချောက်နေပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။အစီအစဉ်အစ်စ်မှာကာကွယ်ရေးစွမ်းရည်မြင့်တင်ရေးတိုးချက်လှုပ်ဆောင်ရမှာပူးတွဲလက်ကျင့်မှုအစီအစဉ်တွေဆက်ဆံရေးနဲ့ပူးပေါင်းလှုပ်ဆောင်နိုင်စွမ်းရည်မြင့်တင်ရေးစတာတွေပါဝင်ပါတယ်။ဂျော်ဂျီယာနိုင်ငံဟာဝဲလ်စ်မှာမကြာခင်ကကျင်းပခဲ့တဲ့နေတိုးအဖွဲ့ထိပ်သီးညီလာခံမှာအဖွဲ့ရဲ့မိတ်ဖက်နိုင်ငံအဖြစ်အတိမတ်ပြုကြောင်းကြေညာထားတဲ့ငါးနိုင်ငံထဲမှာတနိုင်ငံအပါအဝင်ဖြစ်ပါတယ်။ဂျော်ဂျီယာဟာသူ့ရဲ့တပ်ဖွဲ့တွေကိုကိုဆိုဗို၊အီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေစီပို့လွှတ်ပေးခဲ့တာကိုဝန်ကြီးဟေဂါကချီးကျူးလိုက်ပြီးတော့အမေရိကန်ပြည်တော်စုနဲ့နှစ်နိုင်ငံမိတ်ဖက်ဆက်ဆံရေးကောင်ထားရှိခဲ့တယ်လို့ဆယ်နှစ်ကျော်အတူရင်မောင်တန်းပြီးတော့တိုက်ပွဲဝင်ခဲ့ပြီးဆက်လက်ပြီးတော့လည်းတိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောဆိုပါတယ်။အမေရိကန်ပြည်တော်စုကဂျော်ဂျီယာအတွက်စွမ်းရည်မြင့်တင်ရေးတွေလှုံ့ဆော်ပေးမှာဖြစ်ပြီးအလဲပတ်ခီးစဉ်တွင်သူနဲ့ဂျော်ဂျီယာကာဝေးဝင်ကြီးအီရက်ကလီအာဆန်ညာတို့ကြားမှာအမေရိကန်ရဟယင်တွေရောင်းချပေးရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။ရုရှားနိုင်ငံအနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုဂျော်ဂျီယာနယ်စပ်ကနေအပြည့်အဝဆုတ်ခွာသွားဖို့ကိုအမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။ဒီနေရာနဲ့ယူကရိန်းနိုင်ငံအတွင်းမှာလှုပ်ဆောင်နေတဲ့ရုရှားနိုင်ငံရဲ့ပြုမှုတွေဟာရေရှည်စိန်ခေါ်မှုတရားဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့ကျွန်ုပ်တို့ရဲ့မဟာမိတ်နိုင်ငံတွေကအလေးနဲ့သဘောထားတဲ့အကြောင်းဝန်ကြီးဟေဂါကပြောဆိုပါတယ်။ဒါပေမဲ့တမနာပူတင်ရဲ့ပြုမှုလှုပ်ဆောင်ချက်တွေကြောင့်အမေရိကန်ပြည်ထောင်စုနဲ့ဂျော်ဂျီယာအပါအဝင်ဥရောပမှာရှိတဲ့ကျွန်တို့ရဲ့မိတ်ဆွေနိုင်ငံတွေကြားမှာပိုးပြီးတော့နီးကပ်သွားစေခဲ့တယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျော်ဂျီယာတို့ဟာတိုးမြင့်လာနေတဲ့အစိုးရဝါဒအကြမ်းဖက်ချင်းချောက်မှုတွေကိုအတူတကွတံပြန်ခုခံသွားမှာဖြစ်တယ်လို့လည်းဝန်ကြီးဟေဂါကပြောပါတယ်။အခုချိန်ဟာနေတိုးအဖွဲ့နဲ့ကျွန်တို့ရဲ့မိတ်ဆွေတွေကိုလာဆွနေတဲ့အချိန်အခါဖြစ်နေတယ်လို့မစ္စတာဟေဂါကမှတ်ချက်ပြုလိုက်ပါတယ်။ဒါကြောင့်ဒီကာလမျိုးမှာကျွန်ုပ်တို့အားလုံးဟာညီညီညွတ်ညွတ်ခွန်အားအပြည့်နဲ့ခံခံမာမာဆုံးဖြတ်ထားကြောင်းသတင်းစကားပေးရမှာဖြစ်တယ်လို့ပြသဖို့လည်းလိုအပ်နေပြီလို့ဝင်ကြီးဟေဂါကပြောဆိုသွားကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနားဆင်ခဲ့ကြရတာက American Soul ရဲ့သဘောထားအမြင်ပဲဖြစ်ပါတယ်။ VO ရဲ့အပေါ်မှဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO ရဲ့စနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုကိုစုံဝင်းလိုင်ကကြီးညာပေးပါမယ်ရှင
်။ Islamic စစ်သွေးကြွတွေကိုကုလသမဂ္ဂလူငယ်ကောင်စီကတောက်ကြနေမှာပြစ်တင်ချုံချလိုက်ပြီးစစ်သွေးကြွတွေကိုတိုက်ခိုက်အနိုင်ယူနိုင်ရေးအတွက်နိုင်ငံကအတိုင်းဝိုင်းအနေနဲ့အီရန်အစိုးရကိုဝိုင်းဝန်းပန့်ဖို့ပေးချဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဦးဆောင်တဲ့လူငယ်ကောင်စီစီဝေးပွဲဆုံးဖြတ်ချက်ကိုအဖွဲ့ဝင်15နိုင်ငံစလုံးကတင်းကျပ်တဲ့ထဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။အီရန်နိုင်ငံအတွက်မှာပြုလုပ်မဲ့ Islamic စစ်သွေးကြွတွေအပေါ်တိုက်ခိုက်မှုတွေမှာသူတို့တပ်ဖွဲ့တွေကပဲဦးဆောင်တဲ့ကြောင်းနိုင်ငံသားဝန်ကြီးအီဗရာဟင်အယ်ဂျာဖာရီကလည်းအဲ့ဒီလူငယ်ကောင်စီစီဝေးပွဲအတွင်းမှာပြောကြားခဲ့ပါတယ်။ပြည်နယ်ငံအတွင်းဆက်နေဖို့စကော့လန်နယ်သားတွေကလူလူဆန်တဲ့ခိုင်ယူပွဲမှာမဲဆုံးဖြတ်လိုက်တဲ့အပေါ်နိုင်ငံသားပြည်နယ်ငံသားအများစုအပြင်တခြားနိုင်ငံအတော်များများအတွက်လည်းစိတ်သက်သာရာရသွားစေပါတယ်။မကြသေးခင်ကတက်လာတဲ့သတင်းတွေအရာကတော့အင်ဘူရောအမေရိကန်သမ္မတအင်ဘူရောရဲ့တစိတ်တပိုင်းကိုလုံခြုံရေးတပ်ဖွဲ့တွေကအပြင်ကိုအထက်မှရှိနေလူတွေကိုအပြင်ထွက်ခိုင်းခဲ့တယ်လို့သိရပါတယ်ခင်ဗျာ။
ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒါရမန်ဖြစ်ပါတယ်ကျမတော့နနာချက်ပါ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေဘက်6နာရီခွဲမှာထုတ်လွှင့်ပေးမယ့်စီစဉ်ကိုတော့လိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒါပြင်ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီမှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ VOA ကိုကြည့်ရှုနားဆင်အားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.